လပ်ပန်နိုင်ငံမှာသတင်းမီဒီယာလုံခြုံရေးကလူပေါင်း32ယောက်ပါဝင်2009ခုနှစ်တုန်းကလူ58ယောက်ကိုဆုလိုက်ကျွန်းလိုက်တစ်ချက်သမှုတွေထင်ရှားတဲ့နိုင်ငံရေးအုပ်စုတစုကဖော်ဝင်နေမှာအဖြစ်ရှိကြောင်းတရားရုံးကဒီနေ့ပဲဆုံးဖြတ်လိုက်ပြီးနေ့ရှိထောင်ထဲနဲ့ချမှတ်လိုက်ပါတယ်။မီဒီယာမျိုးတော့တရားရုံးကအန်ဒါအန်ပါ21နဲ့ဂျူနီယာနဲ့တခြားစင်မျိုးတွေကိုလည်းတည်တည်ချင်းစီရင်ချက်တွေချလိုက်တာပါ။မသိငါသူလူပေါင်း100ယောက်ကိုဖမ်းဆီးထားတဲ့အမှုရောမှာဒါကြနဲ့ချီတဲ့လူတွေကိုလည်းထောင်ထဲစီရင်ခဲ့ပြီးတပ်တွေမခံလုံတဲ့လူတွေကိုတော့တရားရုံးကပြန်လွတ်ပေးခဲ့ပါတယ်။လန်ဒန်ခြေဆိုင်လူခွင့်လှုပ်ရှားမှုဖွဲ့ NSD International ကတော့ဆုလိုက်ကျွန်းလိုက်တပ်ချက်မှုနဲ့ဆက်နေပြီးဆုဆဲခံထားတဲ့လူတွေကလူမြောက်နေသူလူရှိ10လောက်ကိုလည်းတိစုံခဲ့ရသူတွေအတွက်တရားမျှတမှုရဖို့အစိုးရကအရေးဆောင်ပြီးကိုလည်းတိုက်တွန်းခဲ့တာပါ။ဆူတန်နိုင်ငံရေးသမားအစ္စမင်မန်ဂူတာတာသူရဲ့စစ်မျိုးတွေနဲ့ထောက်ခံသူတွေလိုက်ပါလာတဲ့ရင်းနှန်းကိုတရသမားတွေတားဆီးပြီးဆုလိုက်ကျွန်းလိုက်တပ်ချက်မှုဖြစ်ခဲ့တာပါ။တရားရုံးကဒီကနေ့စင်ကြီးချလိုက်တဲ့အမ်ပါတူဝမ်မိသားစုကထိန်းချုပ်ထားတဲ့မောင်ဝန္ဒနာဦးတီတာအုပ်ချုပ်ရေးမှူးနေရာအတွက်ရွေးကောက်ပွဲမှာရှင်ပြန်မှုရှောက်လာတင်မှုအတွက်လမ်းမှာတက်ပြက်ခံရလည်းဖြစ်ပါတယ်။တက်ပြက်ခံရသူတွေနဲ့ကားလေးကိုတော့ကျင်းတစ်ခုရမှာပဲမြုပ်နေနေတာပါ။တက်ချက်မှုဖြစ်ခဲ့ပြီးနောက်တစ်နေ့2010မှာအမှုကိုစတင်ချလာခဲ့ပြီးတရားခွင်မှာစစ်ဆေးတဲ့ကာလတစ်လျှောက်မှာတော့အမ်ပါတူဝမ်မိသားစုကသူတို့အပေါ်ဆက်ဆက်ချက်တွေကိုငြင်းဆန်ခဲ့ကြပါတယ်။